VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကမ္ဘောဒီးယားနိုင်ငံကိုတသွေးတသန်တမိတ်စနစ်နဲ့အုပ်ချုပ်လာခဲ့တာနှစ်ပေါင်း40နီးပါးကြာမြင့်ချိန်မှာတော့ဝန်ကြီးချုပ်ဟွန်ဆန်ကယာရုကနေအနားယူပြီးမဟာဗျူဟာချမှတ်လာပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားတမိုင်းမှာမှန်ကန်တဲ့ခေါင်းဆောင်တူအဖြစ်သူ့ကိုပြည်သူတွေအမှတ်ရစေဖို့နဲ့ငင်းကြံပြီးတည်ငြိမ်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်စေရင်အစီအစဉ်တွေကိုအကွက်တကျရေးဆွဲလာနေပြီဖြစ်ပါတယ်။ VOA ကမ္ဘောဒီးယားဌာနရဲ့သတင်းပြပုတ်ချက်ကိုကျွန်တော်ရမထွန်းတင်ပြပေးပါမယ်။နှစ်ပေါင်း36နှစ်ကြာကမ္ဘာတက်တန်အရှိကြာဆုံးဝန်ကြီးချုပ်တာဝန်ယူထားသူဟွန်ဆန်ကငင်းကြံရေးဖြစ်စဉ်တွေသွေးသက်သန်ရိုအာဏာသိမ်းမှုတွေနဲ့မပြည့်မစုံတဲ့ရွေးကောက်ပွဲတွေကိုကိုယ်တိုင်ကြီးကြပ်ကြုံတွေ့ခဲ့ရသူဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့ပြည်ဆန်းစည်းအပြိုဒီမိုကရေစီစနစ်ကိုလည်းခံစားခဲ့ရသလိုနောက်ဆုံးမှာတော့တပေးတတန်တမိတ်တပါတီစနစ်နဲ့ပဲတိုင်းပြည်ကိုပြန်လည်အုပ်ချုပ်ခဲ့သူဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်ဟွန်ဆန်ကအသက်88နှစ်ပြည့်မဲ့အချိန်2030ပြည့်နှစ်မှာတာဝန်ကအနားယူမယ်လို့ပြောပါတယ်။ဒါပေမဲ့အနားယူပြီးတဲ့နောက်မှာလည်းနောက်ွယ်စားနေကြိုးကာရင်နိုင်ပြီးသူရဲ့တမိုင်းမွေကိုစက္ကန်တိုင်းမှာအစိုးရကိုဖန်တီးလိုက်မယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။အာနာယာကမ္ဘောဒီးယားပြည်သူ့ပါတီ CPP ရဲ့ပြောခွင့်ရဆုတ်အိုင်ဆန်ကတော့တနင်္ဂနွေလုံးအနေနဲ့ရော CPP ပါတီအတွင်းမှာပါအာဏာလွှဲပြောင်းရေးတည်ငြိမ်တဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်တယ်လို့ပြောပါတယ်။
CPP ပါတီရဲ့ပုံပြီးအလန့်ကျယ်ပြီးမြန်မြန်နဲ့ကံကြွယ်တင်ချမှုကလွယ်လို့တခြားဘာကိုမှခင်ဗျားတို့တွေးရမှာမဟုတ်ပါဘူး။ဒါမဲ့စနစ်တကျဘူး။မြို့သားနိုင်ငံရေးငြိမ်းချမ်းရေးပြည်ငြိမ်းရေးနဲ့စီးပွားရေးဟန်ညင်ညင်ရှိတာကိုဘယ်သူမှမနှောက်ယှက်နိုင်တဲ့နှစ်ပေါင်း20 30လောက်ရှိတွေးရမှာပါ။အ
ဲဒီလိုဖြစ်အောင်ပဲဝန်ကြီးချုပ်ဟွန်ဆန်ကအတိုက်အခံတွေမရှိတဲ့လောက်နှီးပါဖြစ်အောင်နှိမ့်နှင်းနေတာကိုလည်းတွေးကြရပါတယ်။2018ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်လေးမှာပဲသူနဲ့သူ့ရဲ့ပါတီကိုချိန်ချောက်နိုင်ခြင်းရှိတဲ့ကမ္ဘောဒီးယားမျိုးသားကြေဒီရဲ့ပါတီ CNRP ကိုဖိအားပေးဖျက်သိမ်းပစ်ခဲ့ပါတယ်။အဲဒီ2018ခုနှစ်ရွေးကောက်ပွဲမှာသူ့ရဲ့ CPP ပါတီကမျိုးသားလွတ်တော်ကရှိသမျှအမှတ်နေရာတိုင်းကိုအနိုင်ရရှိခဲ့ပါတယ်။အတိုက်ခံတွေကိုမယံမနာအရှိန်မြင့်တဲ့နေနေနေတာတွေကိုနောက်ပဲအာဏာလွှဲပြောင်းမဲ့နှစ်တွေမှာလည်းတွေ့နေကြရတဲ့လူမယ်လို့သုံးသပ်သူတွေကပြောပါတယ်။လောလောဆယ်မှာပဲအတိုက်ခံနိုင်ငံရေးသမား60ကျော်ထုံကြနေတယ်လို့ရထက်ချီတဲ့လူတွေကလည်းအတိုက်ခံတွေနဲ့အဆက်အသွယ်ရှိတာကြောင့်ဖိနှိပ်ခံနေကြရတယ်လို့လူ့ခွင့်ရေးဆောင်ကြည့်မှုအဖွဲ့ HRW ကပြောပါတယ်။အတိုက်ခံတွေအဖမ်းခံရခံရပခံရရပြည်ပကိုထပ်ပြေးကြရပါတယ်။အနာယူဖို့ဗျူဟာချနေတဲ့ဟွန်ဆန်ရဲ့ရှေ့ရေးလုံခြုံမှုကအရေးကြီးတဲ့အချက်ဖြစ်တယ်လို့ CPP ရဲ့ပြောခွင့်ရဆုတ်အိုက်ဆန်ကပြောပါတယ်
มันแม่นตรมแต่สวัสดิภาพក្នុងក្រុមគ្រួសារបស់សំណាយទេជាអ
ត់ទេថាទុបិតាគឺជាបេកិនលំនឹងយីអត់ទេណាមកបោកម្ពុជាទាំងងាលលំនឹងយីអត់ទេဖြစ်បាទតាគូទូកឧបាទៅលុបសំនេះបាទទុបិតាគូកាយាវត្តយីអបាវិញទាំងងាលហានជាញីពូលេលោអបាទ
ហ៊ុនសាជា2030ពីនេះមកអណាយុមកមកအချိန်တော့တက်ကိုနေကြံရှိနေပါသေးတယ်။အဲ့ဒီနောက်မှာတော့တာအကြီးဆုံးဒုတိယပုဂ္ဂိုလ်ဂျီဟွန်မန်နက်ကသူ့ကိုစက္ကန့်ပဲလို့ဟွန်ဆန်ကပြောနေပါတယ်။ဟွန်ဆန်အနားယူတဲ့အချိန်မှာတော့သူ့ကောင်းဆောင်မှုအပေါ်လူတွေရဲ့သဘောထားအမြင်ကကွဲပြားနေလိမ့်မယ်လို့လည်းလေ့လာသူတွေကပြောပါတယ်။ဟွန်ဆန်အနေနဲ့ကတော့လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ခမာနီအစိုးရကိုဖြုတ်ချခဲ့တဲ့ကောင်းဆောင်တယောက်ဖြစ်ရောရင်းရင်းကြမ်းကြမ်းနဲ့အာဏာမပြောင်းအောင်လုပ်နိုင်ခဲ့သူတယောက်အနေနဲ့ပါအမှတ်ရစေချင်မှဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျ။ကျွန်တော်ရဲမထမ